2010ခုနှစ်အတွက်လေ့လာထားတဲ့ Freedom House တို့အပါအဝင်ကမ္ဘာစာနယ်ဇင်းစောင့်ကြည့်အဖွဲ့ရဲ့အစည်းအဝေးခန်းစာတွေအရဆိုရင်မြန်မာနိုင်ငံရဲ့စာပေလွတ်လပ်ခွင့်ဟာဆက်ပြီးတော့ဆိုးဝါးနေစေလို့ထောက်ပြထားတာတွေ့ရပါတယ်ဆိုတော့2011ခုနှစ်အခြေအနေရောဆရာဘယ်လိုများသုံးသပ်ပါလဲခင်ဗျာ
2011ခုနှစ်လည်းပဲကျွန်တော်တို့မြင်လာတော့သူအပေါ်ရာအပြင်လက္ခဏာတွေအရာတော့တစုံတရာတော့ရှော့ပေါ်ပေးကောင်းပေးလာနိုင်ပြန်ရှိပါတယ်ဒါလည်းပဲအခုနိုင်ငံတကာအနေထားခင်းခြင်းတွေကြောင့်လို့ဖြစ်နေမှာချင်တယ်လေစာပေစီစီရေးကိုဖျက်သိမ်းမပေးတဲ့နေရာတော့ကျွန်တော်တို့ကစာပေလွတ်လပ်ခွင့်ရှိရလို့ဘယ်တော့မှပြောလို့မရဘူ
းဟိုစာပေစီစီရေးကိုမဖျက်သိမ်းဘူးဆိုရင်မဲ့ပေါ့လေအခုနိုင်ငံရေးစာပေတွေတည်င်းဂျာနယ်တွေဆိုရင်စာပေစီစီရုံးနေပါတယ်ပြစရာမလိုတော့ဘူးဆိုတော့မူဝါဒမျိုးတွေရောကျူစူစရာမဟုတ်ဘူးလားခင်ဗျာ
အဲဒီဟာကတော့ဆရာရဲ့ဒါလည်းပဲကျွန်တော်တို့ကအားလုံးမှုပေါ့နော်။စာနယ်ချင်းသူတို့လေဝတ်စာလူပုဂ္ဂိုလ်တွေလည်းပေါ်ဒီမှာလည်းမူတည်သေးတယ်။ဆိုလိုတာကသူတို့နဲ့တတိယပေါ်မှာဒလီရစီရဲ့ပုဂ္ဂိုလ်များဟိုကသူတို့ကပြည်လက်ခုနေပေးတာပါ။အဲဒီဟာလူပုဂ္ဂိုလ်ပိုင်းဆိုင်ရာတွေအရသူတို့နိုင်ငံရေးနောက်ခံကောကရှိခဲ့တဲ့ပုဂ္ဂိုလ်တွေပါလေကြတော့တယ်ပဲ။သူတို့ခွင့်ရေးတွေပေးတာမဟုတ်ဘူး။အဲဆိုတော့အဓိကပေးရမှာကနိုင်ငံရေးစာပေတွေကိုလူလက်ခုနေပေးရမှာ။နော်ဘာလို့ဆိုတော့လူရဆိုတာဘောကွယ်လို့ဆိုရင်ကိုပေးရမှာ။အဲဒီတော့ဆိုတော့အစိုးရကလည်းဝေဖန်ခွင့်ကိုပေးရမှာအစိုးရရဲ့ဒီအုပ်ချုပ်ရေးရန်ပြရတဲ့မှာနော်အဲဒီလုပ်နေကြရတဲ့ပုဂ္ဂိုလ်များဟာဒီမှာကလုပ်ရလားကြိုင်လားဆိုတာကိုစာနယ်ဆင်းကကျွန်တော်တို့ကစောင့်ကြည့်ပြီးတော့တက်မှတ်ပေးရမှာနော်စာနယ်ဆင်းကသူတို့ကိုဆဲမှာဆိုမှာလည်းမဟုတ်ဘူးသမ္မာပပြောမှာလည်းမဟုတ်ဘူးဆိုတော့ဒီကျွန်တော်တို့တိုင်းပြည်အတွက်နော်ကျွန်တော်တို့ပြည်သူလူထုအတွက်တက်ဆိုင်ရာဝန်ကြီးဌာနတွေတက်ဆိုင်ရာယုံဌာနတွေစသည်ပေါ့နော်ဝန်ထမ်းတွေဒီလိုလုပ်နေတဲ့နေရာတွေဟာပြည်သူလူထုကိုထိခိုက်သလားမထိခိုက်ဘူးလားကျိုးရှိသလားမရှိဘူးလားဆိုတာကိုတော့စာနယ်ဆိုင်ရာဒါကျွန်တော်တို့စောင့်ကြည့်ပြီးထောက်ပြရမယ်။ဥပဒေဆိုင်ရာမြေငွေ့လမ်းမှာဝန်ထမ်းတွေထဲမှာစစ်ရေးတပ်ပြပြမှုတွေပါတယ်ရှိနေတာကိုလည်းပဲဒါတို့ရေးယူရမယ်ရေးယူမယ်ဆိုတဲ့သဘောမျိုးလေးတွေအရင်ကပြောတာတော့ရှိတာပေါ့ဆရာ။ဒါတွေကိုကျွန်တော်တို့ရေးယူနိုင်လို့ရှိရင်စာနယ်ဆိုင်ရာဒီကိစ္စတွေကိုမှမကန်ကန်အဖွင့်ချထောက်ပြခွင့်ရှိဖို့ရှိရတယ်။ဒါတွေမလုပ်နိုင်သေးတဲ့ကာလပါလို့ကျွန်တော်တို့စာနယ်ဆိုင်ရာလက်ခံရှိတယ်လို့ဘယ်နည်းမှမဆိုနိုင်ဘူး။
အခုနောက်ဆုံးဒီရန်ကုန်မှာထုတ်တဲ့ဂျာနယ်တချို့မှာဆိုရင်ဒေါအောင်ဆန်းစုကြည်ရဲ့ဓာတ်ပုံတွေမြင်နေရတယ်။နောက်ဖော်ပြခွင့်မရတဲ့ဥကျော်သူရဲ့ဓာတ်ပုံတွေကအစမြင်နေရတယ်။ဆိုတော့ဒါရီယာစာနယ်ဇင်းလွတ်လပ်ခွင့်တစုံတရာလမ်းပွင့်လာပြီလို့ဆိုနိုင်ပါသလားခင်ဗျာ
။ဒါကကျွန်တော်ခုနပြောတဲ့အတိုင်းပါပဲ။ဒါအနှစ်သာရမဟုတ်ဘူး။ကျွန်တော်တို့အပေါ်ရန်အတွင်းသာရမဖြစ်တဲ့။အနှစ်သာရအရာဆိုရင်တော့ကျွန်တော်တို့ကဥပမာဒေါအောင်ဆန်းစုကြည်ကနေပြီးတော့ဒါဦးသိန်းစင်ကြီးကိုစာတင်နေဆိုရင်လည်းအဲ့ဒီစာတင်လို့စာဖို့ပါတဲ့သတင်းစာတွေကဖော်ဖို့ပေါ်ပြရမယ်။သူတို့သတင်းစာတွေမှာဘာမှမဖော်ပြဘူးရှိရတယ်။ဂျာနယ်တွေဆိုတာကဒါဆွဲအာပေါ်လည်းမဟုတ်ဘူး။ဆိုအရာပြင်တကယ်သတင်းစာကြီးလည်းမဟုတ်ဘူ
းဒီနှစ်စမ်းပိုင်းမှာအစမြင်တွေ့လာရတဲ့စာနယ်ဇင်းဖြေလျော့မှုတချို့ဟာဆိုရင်ယာယီသဘောလောက်ပဲဖြစ်နိုင်မယ်လို့ဆရာအနေနဲ့သုံးသပ်ကျင်တာလားခင်ဗျာအ
ဲဒါပေါ်ဆရာရဲ့အပေါ်ရန်ဒါကျွန်တော်တို့ကဗနစာလင်းကြတာပါဆိုတော့အနှစ်သာရအရာကတော့ကျွန်တော်တို့ကတော့မမြင်သေးပါဘူးစာနယ်ပြင်လွတ်လပ်တယ်လို့မမြင်သေးဘူးအဲ့တော့နိုင်ငံတကာစောင့်ကြည့်ဖွဲ့တွေရဲ့ဒီမှတ်တမ်းမှတ်ရာတွေမှာလည်းပဲအလားတူသဘောထားပဲရှိတယ်ဆိုတာကဆရာရဲ့ဒီသူတို့ရဲ့ဒီပြည်ရှင်ဆိုတာကဒီဖြစ်တော်စဖွင့်ဖွင့်ရမှာကိုသတင်းစာတွေကိုထုတ်တော်တဲ့တက်ကွန်မပေးဘူးဝန်ကမပေးဘူးနားကွန်ဒီဆိုကိစ္စတွေကအလုံးဆိုးတဲ့အကြီးတန်းနဲ့အလုပ်ရတယ်ဖြစ်တယ
်။ဆရာသုံးသက်တယ်လို့ဆိုရင်အပေါ်ရန်အနှစ်သာရမရှိတဲ့ပြုပြင်ပြောင်းလဲမှုတချို့ရှိလာပြီဆိုတာဘာရွယ်ချက်ကြောင့်အခုလိုမျိုးဆောင်ရွက်တယ်လို့မြင်ပါတယ်ခင်ဗျာ
။အဲနိုင်ငံတကာရဲ့ဖိအားတွေညှော့လာစေခြင်းနဲ့ဒီနိုင်ငံတကာမှာသူတို့တွားရလာတဲ့အခါမှာမရုပ်ပြချင်းမြတ်တွေသူတို့မဖြစ်ချင်ဘူး။ဘာလို့လဲဆိုတော့အခုမကြခင်မှာသူတို့အာရှအစည်းအဝေးတွေဘာတွေမှာအဲသူတို့တက်ရတော့မယ်အနေထားရရှိတယ်အဲ့ဒါပြင်နောက်လာမဲ့နိုင်ငံကလွတ်တော်ဆရာသမဂ္ဂလို့နော်ဆိုအိုက်ပိုလို့ဘာလို့ဆက်ရှိရပေါ့ဆရာ။ဟောမေးခွန်းတွေကတော့ထုတ်လာမှာပဲအခုအာဆီယံတည်ကြည်စည်းဝေးတွားလို့ဆိုလို့ရှိရင်နော်ဒီအစည်းအဝေးတွေမှာတော့အစည်းအဝေးပြင်ပဆိုင်လည်းပဲသူတို့တရားဆရာတွေနဲ့တွေ့ရမလား။တရားဆရာတွေကမှတရားဆရာတွေမေးတာပြတာတွေဘယ်လိုဖြစ်နေဆိုတာကျွန်တော်တို့စောင့်ကြည့်ဖို့လည်းလိုသေးတယ်နော်။အရင်တော့ကတော့သိတဲ့အတိုင်းပဲဒါဒီအစည်းအဝေးတွေမှာတော့မှသူတို့တရားသမားနဲ့မတွေ့ရဘူးနော်။တရားသမားတွေရှောင်နေတယ်ထွက်ပြေးနေတယ်အော်ဒါကဘာလို့ပြောလဲဆိုရင်ကိုယ်နိုင်ငံတည်းမှာအခြေအနေတွေမကောင်းတာတင်းတာလွတ်ခွင့်မရှိတာစသဖြင့်ပေါ့ဆရာ။ဒီနိုင်ငံတကာညှိနှိုင်းစာမှာသူတို့တင်းစာကိုရင်မဆိုင်ရဲဘူးဆိုတော့အဲ့ဒါလည်းပဲဘာလို့လဲဆိုတော့ကိုယ်ပြည်ကမှာကိုယ်ကတင်းတာလွတ်ခွင့်မရှိတာကိုပြနေတယ်
။ဆရာဦးစင်လင်းကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ပါပြီဆရာ။